အီရန်နိုင်ငံမှာကျောင်းသူထောင်ထဲချီပြီးစိတ်သိမ့်ခဲ့ရတာနဲ့ပတ်သက်ပြီးတော့လူတရာကျော်ကိုနိုင်ငံတော်မှာဒီနေ့ဖမ်းဆီးလိုက်တယ်လို့အီရန်ဘက်ကကြေညာပါတယ်။အဲ့ဒီဖမ်းဆီးလိုက်တဲ့သူတွေဟာရန်ပြုတ်လို့တဲ့အုပ်စုတွေနဲ့ဆက်ဆက်နိုင်တယ်လို့လည်းပြောပါတယ်။ကျောင်းနေရာကျော်မှာဖြစ်ခဲ့တဲ့ဒီတန်တရားဖြစ်စရာအစိတ်ခတ်မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့အီရန်ပြည်ထောင်စုဝန်ကြီးကကြေညာလိုက်တယ်လို့အီရန်အစိုးရရုပ်သံ IRNA ကစနေနေ့နောက်ပိုင်းမှာဖော်ပြပါတယ်။ကျောင်းလေးမှာမကြသေးခင်ကဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့တောင်ဝန်ရှိတဲ့သူတရားကျော်ကိုဖော်ထုတ်နိုင်ခဲ့ပြီးအဲ့လူတွေကိုဖမ်းဆီးပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ညင်ညာရေးအထက်မှပြောထားကြောင်း IRNA သတင်းဌာနကဖော်ပြပါရယ်ဖမ်းဆီးလိုက်တဲ့သူတွေထဲမှာလူတွေနဲ့ကျောင်းသားကျောင်းသူတွေကြောက်ပြီးတော့ကျောင်းတွေပိတ်အောင်လုပ်ဖို့ရွေးတဲ့သူတွေပါဝင်တယ်လို့လည်းဆိုပါရယ်ဒါပေမဲ့ပြီးခဲ့တဲ့တစ်ပတ်ကစပြီးကျောင်းတွေမှာဒီလိုမျိုးအစိတ်တင်တာတွေတိတိကျကျယောနေသွားပြီးတော့နေမကောင်းဖြစ်တဲ့သူလည်းမရှိတော့ဘူးလို့အီရန်ပြည်ထောင်စုဝန်ကြီးကပြောပါတယ်။နိုမာလာနောက်ပိုင်းကစပြီးတော့ကျောင်းပရဝုံအတွင်းမှာစိုးရွားတဲ့အနှံ့အသက်တွေရပြီးဖြစ်လာခဲ့တဲ့ဒီလိုအစိတ်တင်မှုတွေကြောင့်ကျောင်းသူတွေမူးမေ့တာ၊အော့အန်တာ၊အသက်ရှူမွားတာနဲ့တခြားရောဂါလက္ခဏာတွေကိုခံစားခဲ့ရပြီးတော့တချို့တွေကတော့ဆေးရုံတက်တဲ့အထိကိုဖြစ်ခဲ့ပါတယ်ခင်ဗျာ။